အမေရိကန်နိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်ရေးအရင်နှောင်းကအာဆီယံအဖွဲ့ကြားမှာသဘောတူထားတဲ့လက်ရှိအရင်နဲ့နောက်အလှည့်ကြဥက္ကဋ္ဌ၃နိုင်ငံကအလို့သဘောဥဆောင်ပြီးတော့ကင်တွဲဖြည့်ရှင်ရေးပုံစံကိုဆက်လက်ပြီးတော့ကျင့်သုံးနေကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့ကြားကြတာမှာပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ဒီကနေ့ကြားကြတာမှာအင်ဒိုန အခြေဆိုင်အန်ထရာသတင်းမှာဖော်ပြပါရယ်2023ခုနှစ်စက်တင်ဘာလတုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘုံသဘောတူညီချက်တွေကိုအကောင်အထည်ဖော်နိုင်အောင်လို့အာဆီယံအဖွဲ့ရဲ့လက်ရှိအရင်နဲ့နောက်အလှည့်ကျဥက္ကဋ္ဌ၃နိုင်ငံကအလွတ်သဘောကင်တွယ်ဖြည့်ရှင်မှုသဘောတူခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကာလအတွင်းမှာမြန်မာအရေးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုပေါင်း265ကြိမ်လုပ်ခဲ့ပြီးတော့အဲ့ဒီမှတ်တမ်းတွေနဲ့အဆက်အသွယ်တွေကိုလက်ရှိအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံကိုလွှဲပြောင်းပေးခဲ့ကြောင်းကိုလည်းမဆူဒီကပြောပါတယ်။တတမန်ရေးအရာချင်းကပ်မှုပုံစံကိုအထူးရောက်ဆုံးဆက်ပြီးတော့ကျင့်သုံးနိုင်မှုအင်ဒိုနီးရှားဘက်ကကြိုးပမ်းခဲ့တာကိုလည်းရက်နိုမဆူဒီကထည့်သွင်းပြောဆိုပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဘင်ဟာဆန်ကတော့မြန်မာနိုင်ငံရဲ့ပြည်ပခါကဒေတာရင်းကိုပို့ပြီးတော့မှပြန့်နှံ့ကျပြတ်မလာအောင်အာဆီယံအနေနဲ့အထူးလှုပ်ဆောင်မှုအရေးကြီးကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်။